ီးယားကာကွယ်ရေးဝန်ကြီးဟောင်းလက်ဖြင့်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူလည်းဖြစ်တဲ့အိန္ဒိယဝိုင်းရေးနိုင်ငံရေးသမားကြီး George Fernandez ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်60နှစ်အရွယ်ရှိပြီဖြစ်တဲ့ George Fernandez ဟာအယ်ဇိုင်းမာမဉဏ်ချိုးရိုးနဲ့ရောဂါကိုကာလရှည်ကြာခံစားပြီးတဲ့နောက်မှာကွယ်လွန်သွားတာဖြစ်ပါတယ်။ George Fernandez ဟာမြန်မာနိုင်ငံမှာရှစ်လေးလုံးရေးတော်ပုံတောင်းဆိုဆန္ဒပြမှုတွေနောက်ပိုင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒီမိုကရေစီရေးတက်ကြလို့ရှားသူတောင်းသားလူငယ်တွေကိုနယူးဒယ်လီမြို့ကသူ့ရဲ့နေအိမ်မှာနေထိုင်ခွင့်ပေးကြတာ၊ရုံးခန်းဖွင့်ခွင့်ပေးတာစတဲ့အကူအညီတွေကိုပေးခဲ့သူတူဖြစ်ပါတယ်။သူ့ရဲ့အကူအညီပံ့ပိုးမှုတွေကြောင့်အိန္ဒိယလွတ်တော်အတွင်းမှာရောလွတ်တော်ပြင်ပမှာပါမြန်မာဒီမိုကရေစီအရေးကိုစိတ်ဝင်စားမှု၊အကူအညီပေးမှုတွေကိုတိုးမြင့်ရရှိလာခဲ့ပါတယ်။ဆိုရှယ်လစ်ဝါဒကိုယုံကြည်သူ George Fernandez ဟာ1980ခုနှစ်တည်းကစလို့အိန္ဒိယနိုင်ငံမှာအလုသမားအခွင့်အရေးတွေကိုဥဆောင်လှုပ်ရှားခဲ့သူဖြစ်ပြီးဂျနတာသားပါတီရဲ့ခေါင်းဆောင်တူဦးဖြစ်တာဝန်ထမ်းဆောင်ခဲ့သလိုနောက်ပိုင်းမှာသူ့ကိုယ်ပိုင်ဆမတာပါတီကိုတည်ထောင်ခဲ့ပါတယ်။ George Fernandez ဟာအိန္ဒိယနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအဖြစ်1998ခုနှစ်ကနေ2004ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သလိုဆက်သွယ်ရေးဝန်ကြီး၊စစ်မှုဝန်ကြီးနဲ့အမြထားဝန်ကြီးစတဲ့အစိုးရဝန်ကြီးတာဝန်တွေကိုလည်းအသီးသီးထမ်းဆောင်ခဲ့ပါတယ်။George Fernandez ဟာမြန်မာဒီမိုကရေစီအရေးတင်နာမှာကပဲတိဘက်လူမျိုးတွေရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုလည်းတက်ကြွစွာကူညီပေးခဲ့သူတူဦးဖြစ်ပါတယ်။